စစ်ဥပဒေဥပဒေကိုအသက်သွင်းခဲ့တဲ့စစ်ကောင်စီအားရခိုင်ပြည်နယ်မှာရှိတဲ့ IDP ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုတပ်မတော်ဝဲဝင်မှုအပြင်းထန်ဖိအားပေးနေတဲ့ကြောင့်ဒေသခံရိုဟင်ဂျာတွေကတနင်္လာနေ့က VOA ကိုပြောပါတယ်ရိုဟင်ဂျာတွေကိုလူသားတိုင်းတစ်ဖွဲ့အသုံးချဖို့နိုင်ငံရေးအရအမြတ်ထုတ်ဖို့မြန်မာစစ်တပ်ကကြိုးပမ်းနေတာဖြစ်တယ်လို့ NUG အစိုးရကလည်းတုံ့ပြန်လိုက်ပါတယ်မတ်အင်ချင်းနိုင်ကအသေးစိတ်ပြောပြမှာပါ
ရခိုင်ပြည်နယ်မှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတော့အမှုတင်ဆွဲချက်အဆင့်ထိရောက်ခဲ့တဲ့မြန်မာစစ်တပ်ရဲ့ဆိုးရွားလာတဲ့ဖိနှိပ်မှုတွေကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအခုတခါစစ်တပ်ကသူတို့တပ်တွေထဲဝင်ပြီးရခိုင်တွေကိုပြန်တိုက်ဖို့စီရင်ခံနေရကြောင်းဒေသခံရိုဟင်ဂျာလူငယ်တအုပ်က VOA ကိုအခုလိုပြောပါတယ်
အော်ကျွန်တော်တို့မောင်တော်ဘူတီတောင်စစ်တပ်ကမှဆိုလို့ရှိရင်စစ်တပ်ကရွာကိုလာပြီလို့ပေါ့နော်အဲ့သူတို့စစ်တပ်လာရတဲ့ရွာပေါ့အာစစ်တပ်ဆိုလို့ရှိရင်ဒုက္ခသည်စခန်းမှာအလားလာပြီးတော့မှသူတို့ပြောတယ်အရင်ဆုံးဒီအာကမ်ပေကခေါင်းဆောင်တချို့နဲ့သူတို့ဆွေးနွေးတိုင်ပင်ပြီးတော့မှခင်ဗျားတို့မှလက်နဲ့ခံရမှာပေါ့နော်အဲခင်ဗျားတို့မှအဲခင်ဗျားတို့မှလည်းတာဝန်ရှိတယ်ပေါ့နော်ဒီခင်ဗျားတို့ကလည်းဒီအမြန်မာတရားလူတွေဖြစ်တယ်အဲ့တော့ဒီခင်ဗျားတို့အခွင့်အရေးကိုခင်ဗျားတို့မှပဲဒီလက်နဲ့ခံပြီးတော့လုပ်ရမယ်ဆိုတာပြောနေတာတွေ့ရတယ်
ဒါပြင်မောင်တော်ဒေသမှာဆိုရင်မြန်မာစစ်တပ်ကရိုဟင်ဂျာတွေကိုချိမ့်ချောက်ပြီးမဖြစ်မနေတက်သေးဝင်ဖို့ဖိအားပေးနေကြောင်းလဲသူကအခုလိုပြောပါတယ
်ဒီ February 12th အဲ့ရှင်အဲ့ရက်တွေမှာကျတော့ဒီစီကောင်စီကပေါ့သူတို့တွားရတဲ့နေရာကိုတွားပြီးတော့မှပြောင်းမှုဘုံမှုပူကြီးအဆင်းရှိတဲ့ဒီအဲသူတို့စီကောင်စီတက်တွေကတွားပြီးတော့အဲ့လိုမျိုးဆွေးနွေးတာလေးရှိတယ်ပြီးရင်တစ်ဖက်ကခင်ဗျားတို့လက်နဲ့မခံဘူးဆိုလို့ရှင်ငါတို့တတ်မှန်ဖြစ်မယ်ဆိုတဲ့ဟာလေးပေါ့နော်သူချင်းချောက်မှုတွေလည်းတအားကြီးကိုလုပ်တယ်လို့ကျွန်တော်ကြားသိရပါတယ
်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အမိန်နဲ့ February 10ရက်နေ့ကအသက်သွင်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကိုအကောင့်ထည့်ဖော်ဖို့ကြိုးပမ်းတဲ့အနေနဲ့ပြည်ခဲ့တဲ့သတင်းဘက်ကစပြီးစစ်တွေ IDP ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မောင်းတော်ဒေတာကရွှေစာဒို့ညောင်ပင်ကြီးစတဲ့ရိုဟင်ဂျာရွာတွေမှာစစ်တပ်ဗျူဟာမှုအဆင့်အပါအဝင်အခြားစစ်တပ်အရာရှိကြီးတွေကိုတိုင်ရိုဟင်ဂျာအတိုင်းဝိုင်းခေါင်းဆောင်တွေကိုဖုန်းဆက်တာတွေ့ဆုံပြောဆိုစီရင်နေတာတွေရှိနေတယ်လို့ VOA ကစုံစမ်းသိရှိရပါတယ်ရိုဟင်ဂျာတွေကိုစစ်တပ်ထဲဝင်ဖို့စစ်ကောင်စီကကြိုးပမ်းနေတဲ့အပေါ်ဆော့ဆော့ကပြောသားတဲ့ရိုဟင်ဂျာလူငယ်ကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်ရိုဟင်ဂျာလူငယ်တရားအနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီစစ်တပ်ကဘုံရံသူဖြစ်တယ်ပေါ့နော်ဒီစစ်ကောင်စီကဘုံရံသူဖြစ်တယ်ရိုဟင်ဂျာကမခောက်ဘူးပေါ့နော်ဒီမြန်မာပြည်တစ်ပြည်လုံးကိုသူတို့ရဲရဲဆက်ဆက်တတ်ဖြတ်နေတာစေစုနေပေါင်းများစွာကြော်ပြီပေါ့နော်တနင်္ဂနွေလုံးကိုဒီရဲရဲဆက်ဆက်တတ်ဖြတ်နေတဲ့စစ်တပ်ကအခုလာပြီတော့မှကျွန်တော်တို့ကိုလက်နဲ့တတ်ဆင်ပေးတယ်ဆိုတာကအဲဘလောက်ကြီးရုပ်ထီးရှိသလဲဆိုတာလေကျွန်တော်မှစဉ်းစားလို့ရတယ်။ဒုတိယချက်ကဟုတ်ပြီကျွန်တော်တို့ဒီအာကန်ဆိုတဲ့ဒေသမှာပေါ့နော်ကျွန်တော်တို့ဒီစစ်တပ်နဲ့ပေါင်းပြီးတော့မှတခြား community တွေရှိတဲ့ရခိုင်ရိုဟင်ဂျာချက်ကမပေါ့နော်ဒီလူမျိုးပေါင်းစုလူနည်းစုအားလုံးနဲ့ကျွန်တော်တို့တဟဇတာရှိရှိတောင်ရင်းချေးကိုကျွန်တော်တင်ဆောက်လို့ရမလားပေါ့နော်အဲ့ဒါလည်းရန်စဉ်းစားလို့ရတယ်လို့ကျွန်တော်အဲပြောရှင်ပါလေတတိယချက်ကဘာလဲဆိုလို့ရှိရင်ဒီစစ်တပ်ဒီအဲကျွန်တော်တို့ကိုဒီလိုမျိုးချစ်လို့တာဒီလိုမျိုးလက်နဲ့တက်စီပေးပြီးတော့မှ training တွေပေးပြီးတော့မှသူတို့ရှိလို့မဟုတ်ဘူးသူတို့ရဲ့အပင်းနေကလူဒန်းစားရိုဟင်ဂျာကိုပေါ့နော်ဒီဂျီနိုဆိုက်ကနေရတဲ့ရိုဟင်ဂျာကိုသူတို့ရဲ့စစ်ကောင်စီရဲ့ချိုးစစ်ပွားအတွက်အချို့အမြတ်တော့ဖို့တဲ့ရိုဟင်ဂျာကိုတုံ့ရှားနေတာဖြစ်တယ်
အခုလိုရိုဟင်ဂျာတွေကိုမြန်မာစစ်တပ်ထဲဝင်ဖို့အတင်းကျပ်ဖိအားပေးနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်ဖို့စူးစမ်းပေမဲ့အခုသတင်းကြေညာချိန်အထိဆက်သွယ်လို့မရသေးပါဘူး။စစ်မှုထမ်းဥပဒေကိုလိုက်နာဖို့6တလဲ6တလဲလုပ်နေတဲ့စစ်ကောင်စီလုပ်ရက်ကိုရိုဟင်ဂျာတွေအနေနဲ့ပြက်ပြက်သားသားဆန့်ကျင်ဖို့လိုကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဒုဝန်ကြီးဦးအောင်ကျော်မှုက VOA ကိုခုလိုပြောပါတယ်
အဲ့တော့ရိုဟင်ဂျာရဲ့သားတွေလက်သေးကိုဒီလက်နက်တပ်ဆင်ပြီးမှတော့မဟုတ်ဘူးသူတို့နေမျိုးစုံတွေကတော့ဒီနေရာမှာဘလူသားအဲဒီတိုင်းတပ်ပွေနိုင်ငံရေးခင်းချင်းမှာအသုံးချဖို့ကြိုးစားနေတဲ့ဒီအရာဖြစ်ပါတယ်ပေါ့စစ်ကောင်စီကအဲ့လိုမျိုးဖိအားပေးပြီးပြီးတော့ပဲဖြစ်ပြီးအဲချောင်းမော့ပြီးတော့ပဲဖြစ်ပြီးအဲဟိုကလှုပ်လာခဲ့တဲ့ရှိတော့ကျွန်တော်တို့အနေနဲ့ဒါတွေကိုတက်ပြတ်တသားနဲ့ငင်းမှုလို့ရတယ
်ဟုတ်ကဲ့အဲ့ဒါဆိုရင်ဒီရိုဟင်ဂျာတွေကိုမြန်မာစစ်တပ်ကသူတို့တက်ထဲဝင်ဖို့လိုက်ပြီးစီးယုံနေတဲ့အကြောင်းရင်းကိုဘယ်လိုမြင်လဲရှင
်အဓိကကတော့တိုက်တိုင်းရှုံးနေတယ်မြေပြင်မှာသူတို့မှာလူဆုံးရအရင်မြစ်ကမရှိသလောက်အဲနေပါတယ်ပေါ့အဲ့ဒီအတွက်နောက်ဆုံးသူထွက်ပေါက်ရှာတဲ့ခါကျရင်ဒီအဲဒုက္ခပေါ့များစွာနဲ့ဒီရှင်းတန်နေထိုင်ရတဲ့ရိုဟင်ဂျာတွေကိုဒီဒဇာကန်အနေနဲ့သူတုံ့ချဖို့ကြိုးစားတာဖြစ်တယ်အဲ့တော့ဒါကိုသူတို့ အသုံးပြုပြီးတော့စစ်ဒီအေကိုတိုက်ရင်များနိုင်မလားဆိုတဲ့ဟိုပါပေါ့အဲဒါပေမဲ့ဘယ်လိုမှဖြစ်ဖြစ်ကျွန်တော်တို့ကရခိုင်ပြည်နယ်မှာတခြားလူမျိုးစုတွေနဲ့အတူအာဒီ A to B မြပေါ့လေအဲငင်းချမ်းစွာတူရှင်တွင်နေထိုင်ခဲ့တဲ့အဲတသက်တာတကဒီတမိုင်းထောက်ထားတွေလည်းကျွန်တော်တို့အများကြီးရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီစစ်ကောင်စီရဲ့အခုလိုလုပ်ရက်ကတော့ဘယ်လိုမှအလုပ်ဖြစ်မဲ့ရမဟုတ်ပါဘူးခင်ဗျာ
ဒီကရက်နေ့နိုဝင်ဘာလကစတင်ခဲ့တဲ့စစ်ကောင်စီနဲ့ရခိုင်တပ်တော် AA ကြားတိုက်ပွဲတွေဟာဆက်ပြီးပြင်းထန်နေသလိုရိုဟင်ဂျာရွာတွေမှာအခြေစိုက်တဲ့ AA တပ်တွေကိုစစ်ကောင်စီကအပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေအတွင်းရိုဟင်ဂျာအရက်သားဒါဇင်နဲ့ချီတိုက်ဆုံခဲ့ကြောင်းဒေသရင်းလူခွင့်ရေးအဖွဲ့အစည်းတွေကထုတ်ပြန်ကြေညာထားပါတယ်ရှင်